Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တဆရှင်များခင်ဗျာ VOA American Time ရဲ့2023ခုနှစ် August 18ရက်ကြာသပတေးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ5.24 4050နဲ့ Light Light Meter 190ပြင် VOA ရဲ့ website Facebook YouTube နဲ့စာမျက် online စာမျက်နှာတွေကနေမနက်ပိုင်း6:00နာရီကနေ9:00အထိတိုက်ရိုက်တင်ဆက်ပေးနေပါပြီကျွန်တော်ကငင်းချမ်းအေးပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တမောင်သားမှာအညက်ခတ်သိင်ကင်းကြပါစေခင်ဗျာဒီကနေ့သတင်းတွေကတော့အမေရိကန်ကုန်သွယ်ပေါ်တရုတ်ကအခွန်တိုးချလိုက်တာဟာနိုင်ငံတကာကုန်သွယ်စီးပွားတွေကိုချုပ်ဖို့ရောက်တယ်လို့ကမ္ဘာကုန်သွယ်မှုအဖွဲ့ WTO ကဆုံးဖြတ်လိုက်ပါတယ်မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံကြားလက်နက်ရောင်းချတယ်လို့ဆိုဆိုပြီးအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်အိန္ဒိယကနိုင်ငံကြားစင်တင်ပို့မှုကိုကန့်သတ်လိုက်ပြီးထိုင်းနဲ့ဗီယက်နမ်စံတွေကဈေးတက်လာချိန်မှာဘွယ်လက်ကမြန်မာနိုင်ငံဘက်လှည့်လာမလားလို့မြန်မာစံတင်ပို့သူတွေကပြောနေနေကြတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကသတင်းတွေကိုကိုငင်းချင်းအင်းနဲ့ပဲတင်ပြပေးကြပါပ
ါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော
့လူလူလူအပေါ်မှာစေတနာလည်းမရှိပြီးလူလူကိုတိဒုက္ခရအောင်ဖြီးပြီးနှိမ့်ဆက်နေတဲ့ဒီဆရာနာရှင်ငါတစ်ဆင့်တော့ကျွန်တော်လူသားရေးစာနာထောက်ထားမှု
မြို့သားညီအစိုးရ NGO ဝင်းကြီးကျုပ်ရုံပြောခွင့်ရဥနေဖုံးလိုက်ပြောသွားတာပါကုလသမဂ္ဂ UN OCHA အကြီးအကဲရဲ့အနာသိန်းစစ်ကောင်းဆောင်နဲ့တွေ့ဆုံတဲ့နေပြည်တော်ခီးစဉ်ပေါ်ဂျာကာလာ NGO ဘက်ကတုံ့ပြန်ချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်စကိုင်းတိုင်းပင်လယ်ဘူးမြို့နယ်ထဲမှာဒေသခံ6ဦးကိုစစ်ကောင်စီစစ်ကြောင်းကတပ်ဖြတ်ခဲ့တယ်ဆိုတဲ့ဒေသခံတွေရဲ့ပြောပြချက်၊ရခိုင်အမျိုးသမီးများကွန်ရက်ဥက္ကဋ္ဌဖမ်းဆီးခံရမှုနောက်ဆုံးအခြေအနေစတဲ့ပြည်တွင်းသတင်းပေးပို့ချက်တွေအပြင်ဒုတိယပိုင်းနိုင်ဝက်မှာတော့ဥကြော်တန်စာရဲ့အယ်ဒီတာဆွေနေကန်လူလူနဲ့ကျမရဲ့အစီအစဉ်အားသာကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်များ။အရင်ဆုံးကတော့ဒီနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကျွန်တော်ငင်းငိုင်းနဲ့အတူဆရာဦးတမောင်တန်းတို့ကတင်ပြပေးပါပါခင်ဗျာ။
ရုရှားရေတပ်ကချိတ်ချောက်ထားပေမဲ့အရက်ဘက်ကုန်တင်တင်မော်ဇီဟာယူကရိန်းတောင်ပိုင်းဩဒက်ဆာစစ်ကမ်းကနေဗိုလ်ကူးလေးကထွက်ခွာသွားတယ်လို့ယူကရိန်းကပြောလိုက်ပါတယ်။တောင်ပိုင်းစစ်မြေပြင်မှာရုရှားတပ်တွေအောက်ကနေကြေးရွာတရွာကိုလွတ်မြောက်လာအောင်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပြီးနိုင်ရီအတောကြားမှာအခုသတင်းထုတ်ပြန်ချက်ထွက်လာခဲ့တာပါ။လူလက်သမားနဲ့တူရီတို့ကြားဝင်ပေးထားတဲ့အဓိကသဘောတူညီချက်ကိုဖျက်ပြီးတဲ့နောက်ယူကရိန်းစစ်ကမ်းတွေကနေသီးနှံတင်ပို့တာကိုတိုက်ခိုက်မယ်ရုရှားကသတိပေးထားခဲ့ပါတယ်။ဟောက်ဟောက်လန်တင်ထားတဲ့ Joseph Short အမည်ရှိကုန်တင်သင်းမော့ဟာဗိုလ်တူနဲ့မနေ့ကဩဒက်ဆာစိတ်ကန်းကထွက်ခွာသွားခဲ့တယ်လို့အခြေခံအဆောက်အုံပိုင်းဆိုင်ရာဝန်ကြီး Alexander Kubrakov ကပြောပါတယ်ဒီစိတ်ကန်းဟာစူးစမ်းခဲ့ပေမဲ့ပြတ်သွားခဲ့တဲ့သဘောတူညီချက်ထဲမှာဖော်ပြထားခဲ့တဲ့စိတ်ကန်းတုပ်ကူတွေကတခုလည်းဖြစ်ပါတယ်ပင်လယ်နယ်ထဲမှာအရက်ဘက်သမော့တွေသွားဖို့ယာယီဖွင့်ပေးထားတဲ့လမ်းကြောင်းတစ်လျှောက်ဒီသင်းမော့ကခုံပေါင်းသွားခဲ့တယ်လို့သူကဆက်ပြီးပြောပါတယ်ဒီဖြစ်ပေါ်တိုးတက်မှုကိုယူကရိန်းတပ်ပရဗိုလိုဟီမာဆယ်လန်စကီကကြိုဆိုလိုက်ပါတယ်။ပင်လယ်နဲ့အတွင်းမှာလွတ်လပ်စွာရေချောင်းသွားလာပွင့်ပြန်လည်ရရှိဖို့အရေးကြီးတဲ့ခြေလှမ်းတစ်လောက်ကိုယူကရိန်းကလှမ်းလိုက်ပါပြီလို့လူမှုစာမျက်နှာမှာမစ္စတာဆယ်လန်စကီကရေးခဲ့ပါတယ်။ရေချောင်းလိုက်ကိုပြနေတဲ့အင်တာနက်စာမျက်နှာအရဂရနစ်စံတော်ချိန်ဗိုလ်တူနဲ့ညနေ6:20မှာကုန်တင်သင်းမော့ဂျိုးဆက်ရှော့ဟာတူရကီနိုင်ငံကိုဥတီသွားနေတာတွေ့ရပါတယ်ခင်ဗျာ။
ယူကရိန်းချစ်ချစ်စစ်ပွဲမှာရုရှားဘက်ကနေထောက်ပံ့ပံ့ပိုးနေသူတွေကိုအမေရိကန်ကပြစ်ဒဏ်ခတ်နေတာမှာမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်သဘောတူညီချက်တွေနဲ့ဆက်ဆက်တယ်ဆိုတဲ့စွပ်စွဲခံထားရတဲ့အဖွဲ့အစည်း၃ခုကိုအမေရိကန်အစိုးရကဗိုလ်တူနေ့ကပိတ်ဆို့အရေးယူမှုတွေထပ်မံချမှတ်လိုက်ပါတယ်။ဒီမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်သဘောတူညီချက်တွေမှာဂျာကန်ဆောင်ရွက်ပေးသူဖြစ်စွပ်စွဲပြီးမလာတော့ကအမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့တဲ့ဆလိုဗက်ကီးယားအမျိုးသားအက်ရှော့မေကာတီချက်နဲ့ဆက်ဆက်နေတဲ့စီးပွားလုပ်ငန်း၃ခုကိုအခုပြတ်မှတ်ထားအရေးယူလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကနေရုရှားရဲ့စစ်ရန်နေရာတွေကိုပံ့ပိုးကူညီဖို့ကြိုးပမ်းတဲ့တရမဝင်ငွေကြေးကွန်ရက်တွေကိုအမေရိကန်တွေနဲ့ဆက်ပြီးအမြင့်ဖြတ်တိုက်ဖြတ်နေတယ်လို့အမေရိကန်ဗန်နာရေးဌာနအကြမ်းဖက်မှုနဲ့ငွေကြေးထောက်လိုင်းဆိုင်ရာအတွင်းဝင် Brian Nelson ကဗိုလ်တုံးကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။မာမိတ်နိုင်ငံတွေမိဖက်တွေနဲ့အတူယူကရိန်းမှာကျူးလွန်နေတဲ့ပူတင်ရဲ့ရက်စက်ချမ်းကျုပ်တဲ့စစ်ပွဲအတွက်ကျောတော့နောက်ခံပြုတ်ပေးနေတဲ့လက်နက်ကုန်သွယ်မှုကိုဖော်ထုတ်တားဆီးဖို့အမေရိကန်ဘက်ကတနိဒန်ချထားတယ်လို့ဆိုပါတယ်။ယူကရိန်းမှာလက်နက်ခဲယမ်းမီးကျောက်တွေမီးရုရှားဘက်ကမီးကုန်ရန်ကုန်ထုတ်သုံးနေပြီးစစ်မြေပြင်မှာအကြီးစားဆက်လက်နဲ့ပစ္စည်းတွေလည်းဆုံးရှုံးနေတာကြောင့်ရုရှားဟာမြောက်ကိုရီးယားနဲ့တခြားသူ့မဟာမိတ်တွေစီကနေအထောက်ပံ့နေမဖြစ်မနေယူနေရတယ်လို့လည်းအမေရိကန်ဗန်နာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာလူပေါင်းပေါင်းနဲ့ချီသိဆုံးစေပြီးမြို့အပြားပြားပျက်စီးစေတဲ့ယူကရိန်းချွတ်ချော်စစ်ပွဲစကြတဲ့ကရုရှားပေါ်ပြတ်မှတ်ထားပိတ်ဆို့နေမှု ဒီရဲ့နောက်ဆုံးလုပ်ရလဲဖြစ်ပါတယ်ခင်ဗျာ
တည်ဆင်းလာတဲ့အမေရိကန်ကုမ္ပဏီပေါ်မှာတရုတ်ကအခွင့်အလို့ချလိုက်တာဟာနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းတွေကိုချိုးဖောက်ရရောက်တယ်လို့ကမ္ဘာကုန်သွယ်မှုအဖွဲ့ WTO ကဗုဒ္ဓနေ့ကဆုံးဖြတ်လိုက်ပါတယ်တရုတ်ပြည်ကနေအမေရိကန်ကိုတင်သွင်းလာတဲ့ steel နဲ့အလူမီနီယံကိုအမေရိကန်ကအခွင့်အလို့ချလိုက်တာကိုတရုတ်ကတုံ့ပြန်တဲ့အနေနဲ့အဲ့ဒီလိုအခွင့်ချခဲ့တာပါ GATT လို့အတူခေါ်တဲ့အခွင့်နဲ့ကုန်သွယ်ရေးဆိုင်ရာအထွေထွေသဘောတူညီချက်မှာပြဋ္ဌာန်းထားတဲ့ပုံမှန်တွေနဲ့တရုတ်ခွန်တိုးချပုံကမကိုက်ညီဘူးလို့ WTO ခုံအဖွဲ့ကခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုအမေရိကန်ကိုယ်စားလှယ်ဆမ်မစ်ရှယ်ကကြိုဆိုလိုက်ပါတယ် WTO ရဲ့ဆုံးဖြတ်ချက်ကိုမှတ်ထားပါကြောင်းတရုတ်ကူးသန်းရောက်ဝယ်ရေးဝန်ကြီးဌာနကပြောပြီးစတီနာအလူမီနီယံပေါ်ချထားတဲ့အခွန်တွေကိုချက်ချင်းဖယ်ရှားဖို့တောင်းဆိုလိုက်ပါတယ်2018အပိလမှာဒေါ်လာတန်ပေါင်း3000တန်မိုးရှိတဲ့ဝက်သားနဲ့တစ်သီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း28မျိုးပေါ်တရုတ်က15ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိအခွန်တိုးချမှတ်ခဲ့တာဖြစ်ပါတယ်။တရုတ်ကုန်ပစ္စည်းတွေအများကြီးတင်သွင်းနေရတာဟာအမေရိကန်ရဲ့လုံခြုံရေးကိုချိန်ချောက်ရာရောက်ရှိပြီးအဲ့ဒီတော့ကသမ္မတထရမ့်ကတရုတ်ရဲ့စတီးလ်အပေါ်25ရာခိုင်နှုန်းနဲ့အလူမီနီယံပေါ်10ရာခိုင်နှုန်းအခွန်တိုးချမှတ်ခဲ့ရတာကတရုတ်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထရမ့်ဆိုတော့ကအဲ့ဒီလိုချမှတ်တာဟာလည်းနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းတွေကိုချိုးဖောက်အောင်ရောက်တယ်လို့အခြားသော WTO ခုံအဖွဲ့တစ်ဖွဲ့ကမနေ့ကဆုတ်ဖြတ်ခဲ့ပါတယ်။အမေရိကန်ကအဲ့ဒီဆုံးဖြတ်ချက်ကိုအယူခံဝင်ထားပါတယ်။တရုတ်ကလည်းအခုဆုံးဖြတ်ချက်ကိုအယူခံဝင်နိုင်ပါတယ်။ဒါပေမဲ့ဘလို့ဝင်နိုင်တာကတော့မရှင်းလာသေးပါဘူး။ဘာကြောင့်လဲဆိုတော့ WTO မှာအယူခံခုံရုံးရှိပေမဲ့ Trump အစိုးရကတရားသူကြီးအစ်စ်တွေခတ်ထားရေးကိုကန့်ကွက်ခဲ့ပြီးအလုံးစုံကြောင်းရလဲရမယ်လို့တောင်းဆိုခဲ့တာကြောင့်2019ကစပြီးအယူခံဝင်တဲ့အလုပ်တွေ WTO မှာရပ်သွားခဲ့တာကြောင့်ဖြစ်ပါလေခင်ဗျာ။
တရုတ်နဲ့အိန္ဒိယနှစ်နိုင်ငံဟာနယ်စပ်ပြဿနာအငင်းပွားမှုကြောင့်စီးရဲတက်မှမှုတွေနှစ်အတန်ကြာဖြစ်ပြီးနောက်မှာနယ်စပ်ဒေသငြိမ်းချမ်းတည်ငြိမ်ရေးကိုထိန်းသိမ်းမှုဗုဒ္ဓဟူးနေ့ကသဘောတူညီခဲ့ကြပါတယ်။လက်တွေ့ကျင့်သုံးမဲ့နယ်ကြားထိန်းချုပ်ရေးမြင်းသတ်မှတ်ချက်နဲ့ပတ်သက်ပြီးနှစ်ရက်ကြာဆွေးနွေးပွဲလုပ်ခဲ့ရမှာအပေါင်းလက္ခဏာအပြုသဘောဆောင်တဲ့ကြေကြေပြန့်ပြန့်ဆွေးနွေးမှုတရက်ဖြစ်ခဲ့ပြီးတရုတ်နဲ့အိန္ဒိယနှစ်နိုင်ငံဟာစစ်ပတ်ချင်းဆက်သွယ်ရေးလမ်းကြောင်းတွေနဲ့တန်တမာလမ်းကြောင်းတွေကတဆင့်ဆက်လက်တွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းနှစ်ဖက်ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်တဲ့ပြဿနာတွေကိုအချိန်ကုန်နဲ့ဆက်လက်ဖြေရှင်းဖို့သဘောတူညီခဲ့ကြပေမဲ့နှစ်ဖက်စလုံးကလိုက်လျောပေးမယ်ဆိုတဲ့အရေးအယောင်တွေကိုတော့ထုတ်ပြန်ချက်တွေမှာမတွေ့ရပါဘူး။အခုကြားကာလအပြင်နယ်စပ်ဒေသမှာမြေပြင်တည်ငြိမ်အေးချမ်းရေးကိုထိန်းသိမ်းဖို့နှစ်ဖက်သဘောတူညီခဲ့ကြတယ်လို့ပဲဆိုထားပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ပင်ကတော့အိန္ဒိယစစ်တပ်စခန်းချထားတဲ့ချူဆိုမိုတော်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကိုဗုဒ္ဓဦးနဲ့မှာချီးကျူးခဲ့ပြီးစစ်တပ်နဲ့တန်တမန်လမ်းကြောင်းတွေကဆင့်ဆက်သွယ်ရေးနဲ့ဆွေးနွေးပွဲအချိန်ကိုထိန်းသိမ်းဖို့နှစ်ဖက်စလုံးကကတိကဝတ်ပြုထားတာကိုအလေးပေးပြောခဲ့ပါတယ်။ထိန်းချုပ်ရေးမြင်ဟာအနောက်ဖက်လဒတ်ကနေအရှေ့ဘက်ကနေအရှေ့ဘက်အိန္ဒိယပြည်နယ်အရူနာချာပရဒိစ်အထိတရုတ်နဲ့အိန္ဒိယပိုင်နယ်မြေတွေကိုပိုင်းခြားထားပြီးအဲ့ဒီအရူနာချာပရဒိစ်ဒေသကိုတော့တရုတ်ကသူပိုင်ဖြစ်ကြောင်းတောင်းဆိုနေတာပါ။အိန္ဒိယနဲ့တရုတ်နိုင်ငံဟာဒီနယ်စပ်ပြဿနာနဲ့1962 1969 1985ခုတွေမှာဆစ်ဖြစ်ပူးတယ်လို့လွန်ခဲ့တဲ့3နှစ်ကလည်းနယ်စပ်မှာတင်းမာမှုတွေဖြစ်ပြီးနှစ်ဖက်သေဆုံးမှုတိုက်ပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12.73 အိုင်းဒိုမီတာ40 kHz 8413အိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မနက်ခင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်အိန္ဒိယကနိုင်ငံခြားစံတင်ပို့မှုကိုကန့်သတ်လိုက်ပြီးထိုင်းနဲ့ဗီယက်နမ်စံတွေကဈေးတက်လာအချိန်မှာဝယ်လက်ကမြန်မာနိုင်ငံဘက်လက်လာမလားလို့မြန်မာစံတင်ပို့သူတွေကမျှော်လင့်နေကြကြောင်းထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့သတင်းစာကြီးကပြောပါတယ်။ဒီဘဏ္ဍာရေးနှင့်ပထမလေးလပတ်မှာမြန်မာစံတင်ပို့မှုက56ရာနှုန်းကျဆင်းသွားခဲ့တာပါ။ကမ္ဘာစာထုတ်လုပ်တင်ပို့မှုကွင်းဆက်ကနှိုင်းယှဉ်မှုအရထက်ခဲလာတာမို့စံတင်ပို့မှုကဒေါ်လာ1ဘီလီယံနာကတ်လာနိုင်တယ်လို့မြန်မာစံဖက်ဒရေးရှင်းဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါတယ်။ဒါပေမဲ့အစိုးရကအစ်မြင့်ဆန်ဦးစားပေးတင်ပို့ရေးမူဝါဒချမှတ်လိုက်ပြီးတဲ့နောက် AB ကနေဇွန်လအထိတန်ချိန်3,200,000လောက်ပဲပို့နိုင်ပြီးအမေရိကန်ဒေါ်လာ138တန်းပဲရရှိပါသေးတယ်။နံပါတ်နှစ်မှာရွေးကောက်ပွဲရှိတာကြောင့်ပြည်တွင်းစံစည်းမတက်ရေးကိုငဲ့ပြီးအိန္ဒိယကစံတင်ပို့တာကိုကန့်တက်လိုက်တဲ့အတွက်ထိုင်းနဲ့ဗီယက်နမ်စံစည်းတွေတက်သွားပါတယ်။ဒီအချိန်မှာအစ်မြင့်ဆန်ဦးစားပေးရေးမူဝါဒရှိနေပေမဲ့အချိန်ကိုအမိစုပ်ကိုင်းနိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဦးရဲမင်းအောင်ကဘန်ကောက်ပို့ဆိုပြောပါတယ်အစစ်နှစ်ဆန်ကဒရန်ကိုဒေါ်လာ900အထိရနိုင်ပေမဲ့အစစ်နှစ်ဆန်ကတော့ဒရန်ကိုဒေါ်လာ300-400လောက်ပဲရတာပါမ မြန်မာနိုင်ငံရဲ့စံပို့ကုန်မူဝါဒကပြည်တွင်းဖူလုံရေးကိုအဓိကထားပုံရတယ်လို့ Bangkok Post ကတုံ့တက်ထားပါတယ်။ Federation ရဲ့အလို့ရပြီးခဲ့တဲ့နှစ်နှစ်တုန်းကတော့နှစ်စဉ်စံတင်ပို့တာကဒေါ်လာတန်း800လောက်စီရခဲ့တာပါ။တရုတ်ဖိလစ်ပိုင်နဲ့ Belgium နိုင်ငံတွေကမြန်မာနိုင်ငံရဲ့ဝယ်လက်ကြီးတွေဖြစ်ကြပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာစံတင်ပို့မှုနံပါတ်6နေရာမှာရှိတယ်လို့ American Layer Site ပြောရေးဝန်ကြီးဌာနကမနစ်ကသတ်မှတ်ထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံရဲ့အရှေ့ပိုင်းဒေသကခရစ်ယာန်ရပ်ကွက်တစ်ခုကိုဘာသာရေးစော်ကားမှုဆွဆွဲခြင်းနဲ့ဗုဒ္ဓဘာသာမှာလူကြီးကဝင်ရောက်တိုက်ခိုက်ခဲ့ပြီးခရစ်ယာန်ဖျားရှိခိုးကြောင်းတွေအပါအဝင်အဆောက်အုံများပြားကိုဗိရှုခဲ့ပါတယ်။ခရစ်ယာန်ကလင်းငယ်တူကအစ္စလာမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့ကုရ်အန်ကျမ်းကိုရှုတ်ချခဲ့တယ်လို့ဆွဆွဲခံပြီးတဲ့နောက်မှာပန်ဂျက်ပြည်နယ်ဂျရန်ဝါလာမြို့မှာဖျက်ဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်ခဲ့မှုကြောင့်ဆုံးရှုံးမှုအသေးစိတ်အချက်အလက်တွေကိုပါကစ္စတန်အာဏာပိုင်တွေကအခုချက်ချင်းတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ခရစ်ယာန်ခေါင်းဆောင်တွေကဖျားကြောင်းနဲ့အိမ်အများပြားပျက်စီးခဲ့ကြောင်းပြောပါတယ်။လူစုလူဝေးလို့ဖို့မွတ်စလင်ဘာသာရေးဆရာတချို့ကပလီတွေမှာကျင်ညာပြီးတဲ့နောက်မှာလူအုပ်ကခရစ်ယာန်ဖျားကြောင်းငါးကြောင်းနဲ့မနှဲကိုမီးရှို့ခဲ့ပြီးအိမ်တွေကိုလည်းဖျက်စီးကအဖို့တန်ပျက်စီးတွေကိုလူယူခဲ့ကြောင်းပါကစ္စတန်လူနည်းစုမာမိတ်အဖွဲ့ခေါင်းဆောင်အစ်ကမဲပါတီကပြောပါတယ်။ပါကစ္စတန်အသင်းတော်ရဲ့ဖုန်းတော်ကြီးအဇတ်မာရှယ်ကတော့ပါကစ္စတန်အာဏာပိုင်တွေနဲ့ကျူးလွန်သူတွေကိုတရားဥပဒေအရချက်ချင်းအရေးယူဖို့နဲ့နိုင်ငံသားအလုံးဘေးကင်းစေရေးအတွက်တောင်းဆိုခဲ့ပါတယ်။ပါကစ္စတန်အင်ဆောင်အစိုးရဝန်ကြီးချုပ်အတ်ဝါဦးဟာကကာကတော့ဗုဒ္ဓနှင့်တိုက်ခိုက်မှုနောက်ကွယ်ကသူတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့ဂရီးပြုလိုက်ပါတယ်။ဒါပေမဲ့ပါကစ္စတန်ရဲ့လွတ်လပ်တဲ့လူအခွင့်အရေးကော်မရှင်ကတော့ဒီတိုက်ခိုက်မှုကိုရှုံချခဲ့ပြီးဘာသာရေးလူနည်းစုတွေကိုပါကစ္စတန်အစိုးရကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဆွဆွဲထားပါတယ
်။အမေရိကန်သံမတ်တစ်ဟာနိုင်ငံတိုင်းကံကိုစီစဉ်ထားတဲ့အတိုင်းမကြမီသွားရောက်ပြီးအနာသိန်းတော်ကနေအရက်ပဲအုပ်ချုပ်ရေးဖြစ်လာဖို့ညီမချင်းနဲ့တန်တမာရေးအလုပ်တွေကိုဥဆောင်မယ်လို့အမေရိကန်ကဗိုလ်တူတွေကပြောလိုက်ပါတယ်။အာဖရိကအတွေ့အကြုံကြီးပါပြီးတန်တမာလုပ်ကူပဲလောက်ကင်ခဲ့တဲ့ကက်လင်းဖစ်စ်ကေဘုံကိုနိုင်ငံခြားတန်မတ်ကြီးဖြစ်အနာသိန်းပြီးနောက်တည့်ဇူလိုင်29မှာအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။နိုင်ငံမျိုးတော်နေရာပေးကိုတန်မတ်ကြီးရောက်ရှိသွားတာဟာစစ်တပ်ကအနာသိန်းတော်ကိုလက်ခံတယ်လို့အထိတ်ပဲမထွက်တဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုဝင်ရှိသူဗက်ဒန်ပတယ်ကသတင်းစာတွေကိုပြောပါတယ်။ရွေးကောက်ခံဖြစ်ပြီးဖမ်းဆီးထားတဲ့တမရမိုဟာမက်ဘီဇွန်းကိုလွတ်ပြီးပြန်တင်ဖို့အတွက်အမေရိကန်ကဖိအားပေးနေစေဖြစ်ပါတယ်လို့သူကဆိုပါတယ်။ဒီအချိန်မှာအမေရိကန်ကဆက်လက်ထိတွေ့ဆက်ဆံလုပ်ကြနေမယ်ဆိုတာအချက်ပြတာပါ။အမေရိကန်မူဝါဒပြောင်းတာကိုအချက်ပြတာမဟုတ်ပါဘူးလို့မစ္စတာပတယ်ကဆက်ပြီးပြောသွားပါတယ
်။အမျိုးသမီးကွာဖလာဘောလုံးပြိုင်ပွဲရဲ့အချိုးဘိုလီဝဲဒုတိယပွဲစဉ်ကိုဩစတြေးလျနိုင်ငံစစ်တင်မြို့မှာဗိုလ်တုံးလေးကကျင်းပခဲ့ရမှာအင်္ဂလန်တင်းကအရှင်ဩစတြေးလျတင်းကို3-2နဲ့နိုင်ယူပြီးမြို့သမီးကဘာဖလာဘိုလ်လူပွဲကိုပထမဆုံးချိန်တက်ရောက်သွားပါတယ်။မြို့သမီးကဘာဖလာတင်ပွဲ3ချိန်ဆက်အကျိုးဘိုလ်လူပွဲတက်ခဲ့တဲ့အင်္ဂလန်ဟာအခုဒီချိန်မှာလဲဩစတြေးလျနဲ့ပွဲမှာပွဲချိန်36မိနစ်ခန့်ကပထမပိုင်းကနေကအသာစီးရသွင်းကိုယူခဲ့တာပါ။ဒါပေမဲ့ဩစတြေးလျတင်းက63မိနစ်မှာခြေပါကိုသွင်းယူခဲ့လို့ကွင်းလုံးပြေးလာအားပေးနေတဲ့အရှင်ပရိသတ် 9000 ကျော်ဟာမျောလင်းချက်တွေပြန်ဖြစ်လာခဲ့ပေမဲ့ဥရောပချန်ပီယံအင်္ဂလန်တင်းဟာနောက်ဆုံးမှာတော့87မိနစ်နဲ့86မိနစ်မှာဂိုးတွေစတိုက်သွင်းပြီးတော့ပြပြတသားနဲ့နိုင်သွားတာပိုင်းလာမယ့်တနင်္ဂနွေနေ့မှာတော့အင်္ဂလန်နဲ့စပိန်တို့နိုင်ငံအသင်းတွေဟာဆစ်ဒနီမြို့မှာပဲပထမဆုံးချိန်ဖြစ်အမျိုးသမီးကွာဖလာဘောလုံးပွဲကိုချန်ပီယံကစားမှာဖြစ်ပါတယ်ဒါဟာ2003ခုနှစ်နောက်ပိုင်းပထမဆုံးချိန်ဖြစ်ဥရောပနှစ်သင်းတွေ့ကြမဲ့ဘောလုံးပွဲဖြစ်ပါတယ်အင်ရှင်ဩစတြေးလျအသင်းကတော့တတိယနေရာအတွက်ဘရစ်စပိန်မြို့မှာဆွီဒင်နဲ့စနေနေ့မှာကစားမှာဖြစ်ပါတယ်များကျွန်တော်တို့ဒီမနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဥတမောင်တန်းနဲ့အတူကြင်ညာပေးခဲ့တာဖြစ်ပါတယ်။ VOE ကအခုထုတ်လွှင့်ပေးနေတဲ့ season ကို bami.voenews.com internet site မျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြိုင်ထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းပေးပို့ချက်တွေဆောင်းပါးတွေကိုစတိုက်တင်ဆက်သွားပါမယ်။စကိုင်းတိုင်းပင်လယ်ဘူးမြို့နယ်ကောလင်းပင်လယ်ဘူးကားလန်ဘေးရွှေညောင်ပင်ရွှေလွတ်ကွက်ထဲမှာဒေသခံ6ဦးကိုစစ်ကောင်စီရဲ့အင်အားတရာဝန်းကျင်ပါတဲ့စစ်ကြောင်းကဩဂတ်စ်လ15ရက်နေ့ကတပ်ဖြတ်ခဲ့ပြီးတော့ဖန်စီခံရတဲ့အမျိုးသမီးတချို့ကိုတော့ပြန်လွတ်ပေးခဲ့တယ်လို့ဒေသခံတူကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ်
။ဩဂုတ်လ23ရက်နေ့ကတည်းကပင်လယ်ဘူးမြို့ရဲကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းအင်အားတရာဝန်ကျင်ဟာရွှေညောင်ပင်အနီးရွှေလုတ်သားဒေသခံတွေကိုဖန်စီခဲ့ပြီးတော့အမျိုးသား6ယောက်ကိုဖန်စီတပ်ဖြတ်ခဲ့တယ်လို့အမျိုးသမီး9ယောက်ကိုတော့ဖန်စီပြီးတော့ပြန်လွတ်ပေးခဲ့တယ်လို့ပင်လယ်ဘူးဒေသခံတူကအခုလိုပြောပါတယ်။
73ရင်းနေရာထွက်တာတော့သူ73ရင်းနေရှစ်လပိုင်းကထွက်တာပေါ့73ရင်းနေရာထွက်ပြီးမှအဲဒီစစ်စင်းကစင်းသားတွေကိုတစားကန်ခေါ်သွားပြီးယောက်ျားလေး6ယောက်ကိုတော့တတ်ထားခဲ့တာမိန်းကလေး9ယောက်ကိုကပြန်လွတ်လိုက်တယ်ပေါ့74ရင်းနေရာတော့ကြားတော့ဘယ်လိုကြားလဲဆိုတော့ယောက်ျားလေး4ယောက်တတ်ခံရတယ်ပေါ့နောက်ကမိန်းကလေးတွေရောပါသွားတယ်ဖမ်းသွားတယ်ဆိုပြီး နောက်နေ့ဒီပြူလာကျတော့ယောက်ျားလေး6ယောက်ခံရတယ်ပြီးတော့မိန်းကလေး9ယောက်ပြန်လွတ်လာခဲ့တယ်ဆိုပြီးမှပင်အားတော့တရားလောက်ရှိတယ
်ရွှေညောင်မေဒေတာဟာကောလင်းပင်လေဘူးကာလမဘေးကဒေတာခံတွေတနိုင်တစ်ပိုင်းရွှေတူးကြတဲ့နေရာဖြစ်ပါတယ်ဖန်စီတက်ဖြတ်ခံရသူတွေကဘယ်ကြီးရွာကဒေတာခံတွေလဲဆိုတာကိုတော့အတိအကျအတိမပြုံနိုင်ကြသေးဘူးလို့ဒေတာခံတို့ကအခုလိုပြောပါတယ
်ဘယ်ရွာကလူတွေလဲဆိုတာကျွန်တော်မေးတော့မေးကြည့်တယ်ဆိုတာဒါပေမဲ့အတိပြုလို့မရဘူးဖြစ်နေတာအဲ့လိုကလည်းမပြောနိုင်ဘူးဒီလိုကျွန်တော်ဖုန်းနဲ့လည်းမဟုတ်တဲ့ကကျွန်တော်ဒီကားနာနာမပြောတာနူးလဲနဲ့ဆင်းလောင်မှနေတဲ့တချင်းလှုပ်လာတဲ့ရွှေလုတ်သားတွေလို့ပြောတယ်
ပင်လယ်ဘူးမြို့နယ်ကိုစစ်ကောင်စီကဖုန်းဆက်သွယ်ရေးလိုင်းတွေဖြတ်တောက်ထားတာကြောင့်ဆက်သွယ်အတည်ပြုသားတွေလုံနေဖို့ခက်ခဲနေကြရတယ်လို့လည်းတေသခံတွေကပြောပါတယ်။ပင်လယ်ဘူးမြို့ထဲမှာစစ်ကောင်စီတပ်တွေကစခန်းချတပ်ဆွဲနေကြတာကြောင့်မြို့ရဲကဒေသခံ80ရာခိုင်နှုန်းလောက်ကစစ်ဆောင်နေကြရသလိုအနေဝန်းကျင်ကျေးရွာတွေကလည်းမကြာခဏစစ်ဘေးရှောင်နေကြရတယ်လို့တေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့ပင်လယ်ဘူးမြို့နယ်အနေဝန်းကျင်တွေကစီရေလှုပ်ရှားမှုအခြေအနေတွေကိုလည်းအခုလိုပြောပါတယ်။
မျိုးလားလေကတ်ခါလေးတွေရွာလေးတွေရှိတယ်ကွာအဲ့ဒီရွာလေးတွေဝယ်သူတို့ရှစ်ချောင်းနေထိုးတယ်ဗျအဝေးကြီးလည်းမထိုးဘူးပြောရမယ်ဆိုရင်တော့ဘယ်နှမိုင်အတွင်းလောက်လဲကျွန်တော်တို့အလုံးစုံ3မိုင်4မိုင်လောက်ပဲရှိတယ်သူတို့အဲ့ဒါလေးတော့ပုံမထိုးရှစ်ချောင်းပေါ့မျိုးတွေကလူတွေလည်းအပြင်မှာထွက်ဆုမနေတဲ့ဟာတွေအကုန်လုံးနေကြတယ်မျိုးတွေမှာပိတ်ပြီးနေရသလိုနည်းနည်းပဲရှိတာစင်လေဘူးကတော့သူမျိုးလုံးပြီးပါကျွန်တော်တို့စေပုံပုံပြီးရင်စက်ပုံလောက်ကအပြင်သာပုံရောက်နေတာပြည်တော့လည်းရွာလူတွေလည်းလို့စကြောင်းလေးအေးလိုက်ရင်ပြန်ဝင်လိုက်အဲကိုလို့ဆရာရှိတာလေးလှုပ်လိုက်ပြီးတော့ပြန်ထွက်သွားလိုက်ဆိုအပြစ်မှာပဲနေကြတာဆိုအိမ်မှာတော့လုံးဝမနေဘူ
းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသကတချို့နဲ့စကိုင်းတိုင်းအတွင်းမှာတိတ်ဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့တဲ့တနေ့ပို့ပြီးတော့တူလာနေပါတယ်ပင်လယ်ဘူးဒေသတွင်နေမြေရှင်းလင်းရေးလုပ်နေတာနဲ့အခုလိုလူသေးဆုံးမှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတည်င်းထုတ်ပြန်တာတော့မရှိသေးပါဘူး။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာတည်တည်တကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့ဖော်ပြလေးရှိပါတယ
်။ပင်လယ်ဘူးကတပ်ဖြတ်မှုတည်င်းပြဖို့ချက်ကိုနန်းလောင်တင်ပြခဲ့တာပါ။အခုတော့တစ်ဆက်တည်းပြည်တွင်းနိုင်ငံရေးတည်င်းပုတ်နဲ့ဆက်ပါမယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံUN OCHA ရဲ့အကြီးအကဲတူဖြစ်တဲ့ Martin Griffith အနေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတာဟာစစ်ကောင်စီကိုအသိမှတ်ပြုရာရောက်ပြီးစစ်ကောင်စီရဲ့အမျက်ထုတ်မှုကိုခံရနိုင်တယ်လို့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကဝေဖန်လိုက်ပါတယ်။ဒါ့အပြင်မြန်မာပြည်သူတွေကိုအကူအညီပေးမဲ့သူ့ရွယ်ချက်ဟာလည်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်။ဒေါက်ထရမျိုးသက်ကတင်ပြပေးမှာပါ
။ကုလသမဂ္ဂ UN OCHA ရဲ့လူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ဟာကြိုတင်ကြေညာခြင်းမရှိဘဲအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာခဲ့တာပါဗော်တဟုနေမှာရခိုင်ပြည်နယ်ကိုတောရောက်တဲ့ကုလအကြီးအကဲဟာအင်္ဂါနေ့ကတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းဒေသတွေမှာအကူအညီလိုအပ်နေတဲ့ကိစ္စတွေအပြင်လူသားချင်းစာနာထောက်ထားမှုအကူအညီပေးကိစ္စတွေပုံမပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်အခုလိုတွေ့ဆုံဆွေးနွေးပြီးမြန်မာပြည်သူတွေကိုအကူအညီပေးဖို့အတွက်ရည်ရွယ်ချက်ဟာအောင်မြင်မှုရှိမှာမဟုတ်ဘူးလို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်က VOA ကိုပြောပါတယ်
။အဲ့ဒီရည်ရွယ်ချက်အနေနဲ့ပတ်သက်ပြီးတော့ပေါ့နော်ပြင်းပြောင်းနိုင်လွန်ရှိမှရှိဆိုတဲ့ကိစ္စမှာဒီအကြံဖတ်ဆဲလ်စုခေါင်းဆောင်မင်းအောင်နိုင်နဲ့တွေ့ဆုံပြီးတော့လောက်ကန်ဆောင်ရွက်နေတဲ့ပြီးတော့ဒါဒီကိစ္စတွေကိုဒါဘယ်လိုမှပြင်းပြောင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့ဒီလိုပဲနားလည်ပါတယ်။ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံမှာပြည်သူတွေအတိဒုက္ခရောက်အောင်အဓိကတာဝန်ရှိတဲ့သူအဓိကဆောင်ရွက်နေတဲ့သူဟာမင်းအောင်လှိုင်ဦးဆောင်တဲ့စေအုပ်စုသားလည်းဖြစ်တယ်။ပြီးတော့ဒါအရင်အရင်ဒီတဘာဝဘေးရန်တွေဖြစ်တဲ့ကိစ္စတွေပေါ့နော်ဒီမူခမုံတိုင်းဖြစ်တဲ့ကိစ္စတွေမှာဆိုရင်လည်းပဲဒီအကူအညီတွေမရောက်အောင်ပိတ်ဆို့ခဲ့တဲ့သူဟာမင်းအောင်လှိုင်ကိုယ်တိုင်မင်းအောင်လှိုင်ဦးဆောင်တဲ့စေအုပ်စုသားလည်းဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူလူထုအပေါ်မှာ